သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်
ရှင်များအားလုံးမင်္ဂလာပါရှင်2022ခုနှစ်မေလ29ရက်စနေည SBS ရေဒီယိုမြန်မာပိုင်းအစီအစဉ်တွေကိုစတင်အသံထုတ်လွှင့်နေပြီဖြစ်ပါတယ်ကျွန်မကမူလှိုင်းသိမ့်ပါဒီညအတွင်းနားဆင်ဖို့ပြင်ဆင်ချက်တွေထဲမှာကြားပြည်နယ်ရှမ်းပြည်နယ်စံတွေမှာဖြစ်နေတဲ့မငြိမ်မသက်မှုတွေကြောင့်ရဲအနေငယ်အတွင်းဆွေမျိုးသားချင်းနှစ်ဦးဆုံးရှုံးသွားရတဲ့ကိုပိုးရဲနဲ့ဆွေမျိုးမိသားစုဝင်တွေထွက်ပြေးသိမ်းရှောင်နေရတဲ့သူရဲ့ဇနီးနေနိုင်အေးတို့နဲ့အင်တာဗျူးတွေအပြင်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပေကြာလှူရှာသူလူငယ်တူနဲ့ဆက်သွင်းမြန်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီကကျောင်းတွေပြန်ဖွင့်ပြီးကျောင်းပြန်တက်ဖို့ဖိအားပေးနေပေမဲ့လည်းအဲ့ဒါကိုအန်တုနေကြစေဆိုတဲ့အကြောင်းတန်လွင်ခဲရဲ့ပေးပို့ချက်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့သတင်းတွေနဲ့အရင်ဆမှာဖြစ်ပါတယ်ရှင်။မေလ29ရက်အတွက်ထိတန်းရောက်နေတဲ့သတင်းတွေကတော့မြန်မာနိုင်ငံကအဖွဲ့အစည်းအားလုံးအနေနဲ့ပြည်သူတွေလုံခြုံပေးကင်းစွာစေကူတမှုခံယူနိုင်ရေးအတွက်လှုံ့ဆော်ပေးကြဖို့နေစီမချဆရာဝန်များအတင်းကတောင်းဆိုထားတဲ့အကြောင်း COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားကွာဟမှုဖြစ်ပေါ်နေတဲ့အပေါ်တချို့နိုင်ငံတွေကအမျက်ဒေါသထွက်နေတဲ့အကြောင်းနဲ့မဲလ်ဘန်မြို့မှာကိုဗစ်နဲ့ဆက်ဆက်ပြီးလော့ကဒေါင်းချမှတ်ထားတာကိုစန့်ကျင်ဆန္ဒပြသူတို့ဖမ်းဆီးခံရပြီးဒါဇင်နဲ့ချီငွေတန်ရိုက်ခံနေရတဲ့သတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်မြန်မာနိုင်ငံမှာစစ်ကောင်စီအပါအဝင်သက်ဆိုင်သူအဖွဲ့အစည်းအားလုံးအနေနဲ့ပြည်သူတွေလုံခြုံပေးကင်းစွာစေကူတမှုခံယူနိုင်ရေးအတွက်လှုံ့ဆော်ပေးကြဖို့နေစည်းမချဆရာဝန်များအသင်း MSF ကတောင်းဆိုလိုက်ပါတယ်။စစ်တပ်အာဏာသိမ်းပိုက်ပြီး၄လနီးပါးအကြာမှာစစ်ရုံစည်းကမ်းတွေပိတ်ချထားရပြီးတချို့စစ်ရုံမှာစစ်တပ်ကနေနေရာဝင်ယူတာမျိုးတွေလည်းဖြစ်နေပါတယ်။ဖွင့်ထားတဲ့စစ်ရုံစည်းကမ်းတွေမှာဆိုရင်လည်းအကန့်အသတ်နဲ့သာရှိနေတာဖြစ်ပါတယ်။စေကူတမှုပေးနေတဲ့ကျမ်းမာရေးဝန်ထမ်းတွေအနေနဲ့လည်းအကျန်းဖက်မှုဖမ်းဆီးခံရမှုနောက်ရှက်မှုမခံရဘဲကုသမှုပေးနိုင်တဲ့အနေအထားမှာဖြစ်နေရမယ်လို့ MSF ကပြောပါရယ်ဆန္ဒပြမှုမှာပါဝင်ခဲ့ရင်စစ်ဆေးရုံမှာကုသမှုခံယူဖို့စိုးရိမ်ရတဲ့အတွေ့တခါတရံမှာဈေးများတဲ့ပြင်ပဆေးရုံစည်းကမ်းတွေရွေးချယ်ကြပြီးအစိုးရပိုင်မဟုတ်ဘဲစေတနာနဲ့ကုသပေးတဲ့နေရာရှိပေမဲ့လည်းအကန့်တတနဲ့သာလှုံ့ဆော်နေရတာဖြစ်ပါရယ်MSF အဖွဲ့ကနေပံ့ပိုးနေတဲ့ဆေးရုံတစ်ခုကိုစစ်တပ်ကနေလာပြီးအရေးပေါ်ကုဒင်းတွေကိုစစ်ဆေးရုံပို့ဆောင်ဖို့အမိန့်ပေးလာတာတွေဆန္ဒပြမှုမှာပါဝင်တဲ့ဆေးခန်းကလှုပ်အပ်ပေးသူတွေကိုရဲကဖမ်းဆီးတာတွေအပြင်အဲ့ဒီနေရာမှာအလုပ်လုပ်သူတွေရဲ့နာမည်နဲ့လိပ်စာတွေကိုပေးဖို့လဲတောင်းဆိုခဲ့တယ်လို့ MSF ကပြောပါတယ်။ပုံမှန်ဆေးကုသမှုလိုအပ်နေတဲ့ TB ရောဂါတွေ၊စီပိုးရောဂါတွေ HIV ရောဂါတွေကလည်းအခက်အခဲတွေဖြစ်နေရတယ်လို့ပြောသွားခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စောင့်ကြည့်မှုတစ်ခုအရစစ်တပ်အာဏာသိမ်းပိုက်ပြီးတဲ့နောက်ပိုင်းကျန်းမာရေးလုပ်သားတိုက်ခိုက်ခံရမှု159ကြိမ်ရှိခဲ့ပြီးအဲ့ဒီအထဲမှာ73ဦးသေဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ချင်းအမျိုးသားတပ်ဦး CNF တို့ဒီကနေ့မှပဲနှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ကြတယ်လို့ထုတ်ပြန်ထားကြပါတယ်NUG နဲ့ CNF ရူအကြာအကြံလန်အသေးမှပြုမှုလေးစားမှုတွေအနေနဲ့အာနာရှင်စနစ်ကိုဆန့်ကျင်တော်လှန်ဖို့နဲ့ Federal Democracy စနစ်ဖော်ဆောင်ကျင့်သုံးရေးအတွေ့တန်းတူရေးအခြေခံပြီးအတူတူဆောင်ရွက်သွားဖို့အတွက်သဘောတူခဲ့ကြတယ်လို့ဖော်ပြထားပါတယ်။တခြားအရေးကြီးတဲ့အရာတွေကိုလည်းပူးပေါင်းသွားဖို့ရှိတယ်လို့ဖော်ပြထားပေမဲ့ဘယ်အရာတွေဖြစ်တယ်လဲဆိုတာကိုပြောဆိုခြင်းမရှိသေးပါဘူး CNF အဖွဲ့ဟာတနိုင်ငံလုံးအပြစ်ခရဆဲရဲ့သဘောတူညီချက်သဘောတူညီမှုစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးအခုလို NUG အစိုးရနဲ့ပူးပေါင်းလိုက်တာဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထဲမှာပထမဦးဆုံးအဖွဲ့ဖြစ်ပါတယ်မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ Frontier မြန်မာသတင်းဌာနရဲ့ Editor ဒန်နီဖက်စတာရဲ့မိခင်ဖြစ်သူကသူမရဲ့သားကိုအမြန်ဆုံးလှုပ်ပေးဖို့စစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားအသက်38နှစ်အရွယ်ဒန်နီဖင်စတာဟာမေလ19ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကိုသွားဖို့ပြင်ဆင်နေတုန်းမှာပဲရန်ကုန်နိုင်ငံတကာလေဆိပ်မှာဖမ်းဆီးခံရတာဖြစ်ပါတယ်။မလေးရှားနိုင်ငံကနေတဆင့်သူမိသားစုရှိရာမီရှိဂန်ပြည်နယ်ကိုသွားဖို့ဖြစ်ပါတယ်။အလားတူတူနယ်လုတ်ဖို့ကံမဲ့တူဦးဖြစ်သူအမေရိကန်နိုင်ငံသားနေသင်မောင်ကလည်းဖမ်းဆီးခံထားရတဲ့အတွေ့အမေရိကန်နိုင်ငံသား2ဦးဖမ်းဆီးခံရတဲ့အပေါ်စိုးရိမ်မကင်းမှုဖြစ်နေရတယ်လို့လည်းအမေရိကန်နိုင်ငံဂျိုင်းဝန်ကြီးဌာနကပြောပါရယ်ဒန်နီဖင်စတာရဲ့မိခင် Rose Fenster ကသူ့သားခံစားနေရတာတွေနဲ့ပတ်သက်ပြီးအကူအညီမဲ့သူတူဦးလို့ခံစားနေရတယ်လို့ပြောသွားခဲ့ပါရယ
် It was a total visceral reaction gut visceral numbing nauseating tearful helpless
အူတဲအသေးသေးဘိုက်တဲကနေခံစားမှုမျိုးထုံကျင်သလိုမူးမော်ခြင်းသလိုငိုယိုပြီးတော့မျောလင့်ချက်ကင်းမဲ့စွာခံစားနေရတာဖြစ်တယ်လို့မိခင်ဖြစ်သူကပြောသွားတာဖြစ်ပါတယ်ဗစ်တိုးရီယာပြည်နယ်ကျမ်းမာရေးအာဏာပိုင်တွေရဲ့အဆိုအရယောဂါရှိသူတွေနဲ့ထိတွေ့ဆက်ဆံမှုရှိသူတွေကိုခြေရာခံရမှာအများကြီးတိုးတက်မှုရှိလာတယ်လို့ပြောပါရယ်ဒီစနေနေ့မှာ COVID-19 ကူးစက်သူ5ဦးထပ်များလာလို့စုစုပေါင်း Victoria ပြည်နယ်မှာယောဂါခံစားရသူက35ဦးရှိနေတာဖြစ်ပါတယ်ကူးစက်ခံရမှုတွေကတစ်ခုနဲ့တစ်ခုဆက်ဆက်မှုရှိနေပြီး4ဦးကတော့အစားအသောက်ကို delivery လုပ်တဲ့လူတစ်ယောက်ကနေကူးစက်ကြတာဖြစ်ပါတယ်လာမယ့်24နိုင်အတွင်းအခြေအနေဘယ်လိုဖြစ်လာမလဲဆိုတာခန့်မှန်းလို့မရအောင်ဖြစ်နေတယ်လို့ယောဂဆက်စည်းရေးမှကြီးကြပ်ရေးမှူးတူဖြစ်တဲ့ Jerome Weimer ကပြောပါရယ
် We are making I think exceptional progress in terms of contact tracing and we're I think getting close on the heels of this outbreak
ကျွန်တော်တို့အနေနဲ့ယောဂခြေရာခံတဲ့နေရာမှာအများကြီးတိုးတက်မှုရှိအောင်လုပ်နိုင်တယ်လို့ထင်ပါတယ်ယောဂပြည့်နှက်မှုရဲ့အရင်အနည်းအနာအထိကိုရောက်နေတာဖြစ်ပေမဲ့အဲ့ဒီမတိုင်ခင်မှာတော့အားလုံးကိုခြေရာခံပြီးယောဂဆက်စေးမှုလုပ်ခိုင်းဖို့အချိန်ယူခဲ့ရတာမျိုးတွေတော့ရှိခဲ့ပါတယ်အဲ့ဒီတော့လူတွေမသိပဲသွာလာနေတာမျိုးဖြစ်နေလို့ပြည့်နှက်မှုတွေလည်းပိုဖြစ်စေနိုင်တဲ့အနေအထားဖြစ်ခဲ့ပါတယ်အဲ့ဒီတော့အကယ်၍တင့်ကြမ်းမာရေးနဲ့ဆက်ဆက်ပြီးစိုးရိမ်ပူပန်နေရသူမှန်သမျှဆက်စေးမှုခံယူကြဖို့သူကတိုက်တွန်းထားပါတယ်မဲလ်ဘန်မြို့မှာတပတ်ကြာလော့ခ်ဒေါင်းချမှတ်ထားတာကိုမကျေနပ်လို့ဒီကနေ့မှာဆန္ဒပြကြရာကလူတချို့ကိုရဲတွေကဖမ်းဆီးလိုက်ပြီးဒါဇင်နဲ့ချီကိုဒဏ်ကြေးတွေဆောင်ခိုင်းထားပါတယ်ဆန္ဒပြမှုတွေအတွင်းရုံးရင်ဆန်ခါမှုဖြစ်ရာကရဲ2ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ဆန္ဒပြသူတွေရဲ့လှုပ်ရက်ကိုပြည်နယ်ကျန်းမာရေးဝန်ကြီးကမာတင်ဖိုလီကအခုလိုဝေဖန်လိုက်ပါတယ်
The virus does not respond to protests. The virus responds to public health measures.
ဒီဗိုင်းရပ်စ်ကဆန္ဒပြမှုကိုညံ့ညာတဲ့ဗိုင်းရပ်စ်မဟုတ်ဘဲလူတွေကျန်းမာရေးဆိုင်ရာအတွက်ချမှတ်ထားတဲ့စည်းမျဉ်းတွေကိုလိုက်နာမှုရှိမရှိဆိုတဲ့အပေါ်မူတည်ပြီးတုံ့ပြန်မှုလုပ်တဲ့ဗိုင်းရပ်စ်ဖြစ်ပါတယ်။အိမ်ကနေထွက်ဖို့အကြောင်းရင်းက၅ခုပဲရှိပါတယ်။ဗိုင်းရပ်စ်နဲ့ဆက်ဆက်ပြီးစန့်ကျင်ဆန္ဒပြမှုတစ်ခုမပါဝင်ပါဘူး။ဆန္ဒပြတာဟာအများပြည်သူကျန်းမာရေးဆိုင်ရာစီးနှင်းကိုချိုးဖောက်ရာရောက်ပြီးဗစ်တိုးရီယာရဲကသင်တို့ရဲ့လှုပ်ရက်ကိုတာဝန်ယူခိုင်းတာဖြစ်ပြီးဒဏ်ကြေးတွေတတ်ထားတာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ New South Wales ပြည်နယ်ကျန်းမာရေးဌာနရဲ့အဆိုအရဆစ်ဒနီမြို့ရဲ့ Home Bush ဒေသရဲ့ရေစိုးပိုက်တွေထဲကနေ COVID-19 ရောဂါပိုးတွေ့ရှိထားတယ်လို့ပြောပါတယ်။အဲ့ဒီဒေတာဟာပြည်ပကနေပြန်လာပြီးควอရန်တင်းပြီးစီးသွားလို့အိမ်ပြန်ရောက်သူတွေနေထိုင်တဲ့နေရာတစ်ခုဖြစ်ပါတယ်။အဲ့ဒီအခြေအနေကြောင့်ယောဂလက္ခဏာပြတာနဲ့အမြန်ဆုံးယောဂရှိမရှိစစ်ဆေးမှုခံယူဖို့ကျန်းမာရေးအရာရှိ Jeremy McNulty ကပြောပါတယ်။
We're asking anyone in the area to be vigilant for monitoring for symptoms and if they appear get tested and isolated immediately.
အဲ့ဒီဒေတာကလူတွေအနေနဲ့တတိကြီးကြီးနဲ့ယောဂလက္ခဏာကိုစောင့်ကြည့်ဖို့တိုက်တွန်းလိုပါတယ်။ယောဂလက္ခဏာပေါ်လာတာနဲ့ဆက်ဆေးမှုခံယူပြီးယောဂမရှိဘူးလို့သိရတဲ့အထိအိမ်မှာတီးတန့်ခွဲခြားနေထိုင်မှုလုပ်ပါလို့တိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အထွေထွေအတွင်းရေးမှူးချုပ်အန်တိုနီယာဂူတရက်စ်ကကမ္ဘာ့ကပ်ယောဂါထိန်းချုပ်ဖို့အတွက်ကာကွယ်ဆေးတွေညံ့ညက်တက်တက်ရရှိဖို့အရေးကြီးတယ်လို့ပြောဆိုလိုက်ပါတယ်။ဂ ချမ်းသာတဲ့နိုင်ငံတချို့မှာသူတို့ရဲ့နိုင်ငံသားတွေအများအပြားကိုကာကွယ်ဆေးလုံလုံလောက်ထိုးပေးနိုင်ပေမဲ့ဝင်ငွေနည်းတဲ့နိုင်ငံတွေမှာအဲ့ဒီလိုအခြေအနေမရောက်နိုင်တဲ့အပေါ်အမျက်ဒေါသထွက်နေကြတယ်လို့ပြောပါတယ်။ဒီကတ်ယောဂါကိုတိုက်ဖြတ်ဖို့အတွက်နိုင်ငံတိုင်းကာကွယ်ဆေးရရှိဖို့လိုအပ်ပြီးကာကွယ်ဆေးကိုမျှဝေပေးတဲ့ Global Access Scheme COVAX မှာရန်ပုံငွေထက်ဝင်မှုပိုမိုလိုအပ်တယ်လို့ပြောဆိုလိုက်ပါတယ်။
There is anger now. I've been talking to heads of state. I've been talking to mayors. I've been talking to, people in the business community, on the civil society of Africa.
ဆိတ်ဆိုအမျက်ဒေါသထွက်နေကြတာတွေရှိပါတယ်။ကျွန်တော်ဟာအာဖရိကတိုက်နဲ့လာတင်အမေရိကတိုက်ကနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးမှုလုပ်သလိုမြို့တော်ဝန်တွေ၊စီးပွားရေးလောကကလူတွေ၊ပြည်သူအခြေပြုအဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးမှုလုပ်တဲ့အခါမှာသူတို့တွေကစိတ်ဆိုးနေကြပါတယ်။ချမ်းသာတဲ့နိုင်ငံမှာလူတွေအများအပြားကာကွယ်ဆေးထိုးနိုင်ပြီးသူတို့ကဘာကြောင့်ကြံရည်တယ်လဲဆိုတာကိုနားမလည်နိုင်အောင်ဖြစ်နေကြပါတယ်။အဲ့ဒီအမျက်ဒေါသထွက်မှုတွေကအနာကနိုင်ငံတကာဆက်ဆံရေးအတွက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပြောသွားခဲ့ပါတယ်။ဥရောပသမ္မဂ EU ကအသက်12နှစ်ကနေ15နှစ်အရွယ်လူငယ်တွေကအစPfizer ကကွယ် COVID ကကွယ်ဆေးကိုအသုံးပြုနိုင်တယ်လို့အတည်ပြုပေးလိုက်ပါတယ်။အဲ့ဒီတော့မိမိရဲ့သားသမီးတွေကိုကကွယ်ဆေးထိုးပေးချင်တဲ့မိဘတွေအနေနဲ့ဆေးထိုးခွင့်ရသွားပြီဖြစ်ပါတယ်။ American နဲ့ Canada နိုင်ငံတို့ကလည်းဆယ်ကျော်သက်တွေအနေနဲ့ Pfizer Coronavirus ကကွယ်ဆေးကိုအသုံးပြုနိုင်တဲ့အကြောင်းဒီတစ်လအစောပိုင်းတုန်းကပဲသတ်မှတ်ပေးခဲ့ပါတယ်။Tennis အကစားသတင်းမှာတော့ကပတ်နံပါတ်1ကစားသမား Ash Barty ကသူမအနေနဲ့ပြင်သစ် Open Tennis ပြိုင်ပွဲအတွက်ကျန်းမာရေးအခြေအနေပြန်ကောင်းနေပြီးဒုတိယမြောက် Grand Slam ဆုရဖို့ကြိုးစားနေတယ်လို့ပြောပါရယ်။သူမဟာလွန်ခဲ့တဲ့နှစ်ပတ်တုန်းကလက်မောင်းဒဏ်ရာကြောင့် Italy Open ပြိုင်ပွဲရဲ့ Quarter Final ပွဲမှာအနားယူလိုက်ရပါရယ်။ Naomi Osaka ကနေသူရဲ့စိတ်ကျန်းမာရေးအတွက်မီဒီယာနဲ့စကားမပြောတော့ဘူးလို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးAsh Barty ကတော့သူမအနေနဲ့မီဒီယာနဲ့ပြဿနာမရှိဘူးလို့ပြောဆိုထားပါတယ်
။ In my opinion press is kind of part of the job. We know what we sign up for as professional tennis players and I can't really comment on what Naomi
ရဲ့အမြင်မှာတော့မီဒီယာဆိုတာကျွန်တော်တို့အလုပ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ Professional tennis ကစားသမားတူအနေနဲ့လုပ်ရင်အဲ့ဒါတွေကိုပါလုပ်ရမယ်ဆိုတာကိုအစကတည်းကသိကြပြီးသားဖြစ်ပါတယ်။ဒါပေမဲ့ Naomiအနေနဲ့ခံစားနေရတာတွေဘာကြောင့်အဲ့ဒီလိုဆုံးဖြတ်ချက်ချရတယ်လဲဆိုတဲ့အပေါ်မှာတော့မှတ်ချက်မပြုလိုပါဘူးတခါတလေကျမအနေနဲ့သတင်းစာရှင်းလင်းပွဲတွေကိုခက်ခဲမှုရှိတယ်လို့မြင်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းကျမအတွက်ကိစ္စမရှိပြန်ဘူးလို့သူကပြောသွားတာဖြစ်ပါတယ်မနက်ဖြန်တင်းငွေနေ့အတွက်မိုးလေဝသတွေကတော့ Perth မြို့မှာမိုးရွာပြီးအမြင့်ဆုံးပူချိန်16ဒီဂရီရှိချိန်မှာ Adelaide မှာနေသာပြီး18ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာလည်းအများအပြားနေသာပြီး14ဒီဂရီရှိချိန်မှာ Hobart မှာတင်းထူထားပြီး17ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာလည်းအလားတူတင်းထူပြီး14ဒီဂရီရှိချိန်မှာ Sydney မြို့မှာမိုးရွာနိုင်ပြီးအမြင့်ဆုံးပူချိန်18ဒီဂရီရှိမှာဖြစ်ပါတယ်။Brisbane မြို့မှာတိမ်အထင်အထင်ထူပြီး22ဒီဂရီရှိချိန်မှာ Darwin မြို့မှာတော့နေသာဆိုထိုင်းပြီးတော့အမြင့်ဆုံးပူချိန်37ဒီဂရီရှိမှာဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလားApple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ